တော်ရရှိမှခင်ဗျာဒီလောကကဘာကြီးထဲမှာခရိယန်တွေအနေနဲ့သတိထားရမယ့်အရာတွေအများအပြားရှိကြတဲ့အထက်ကတစ်ခုကတော့ယေရှုခရစ်တော်ကိုကယ်တင်ပိုင်ရှင်သခင်ဖခင်အဖြစ်ယုံကြည်စီအောင်ရောင်နဲ့တကယ်တမ်းကြတော့ခရစ်တော်ကိုညှင်းပယ်ပြီးလှည့်ပြားတဲ့သူတွေဟာဒီကမ္ဘာလောကကြီးထဲမှာရှိနေတယ်ဆိုတာပဲဖြစ်တယ်လို့သတိပေးထားတဲ့ဖခင်ရှင်ရဲ့နှုတ်ကပတ်တော်များခရိယန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်တွေကရှင်ယောဟန်ဩဝါဒစာဒုတိယဆောင်ခန်းကြီး၈အခန်းငယ်9နဲ့အခန်းငယ်8တို့ကိုဒီကနေ့သင်သိရတော်သမချမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်ဒီကနေ့ခရိယန်တွေယေရှုဖခင်အပေါ်ယုံကြည်ခြင်းမပြောက်မပြက်နဲ့စုံလင်တဲ့အကျိုးကိုရဖို့အတွက်ကိုယ့်ကိုယ်ကိုသတိပြုစောင့်ရှောက်ကြဖို့ရှင်ယောဟန်ဩဝါဒစာဒုတိယဆောင်ခန်းကြီး၈အခန်းငယ်9နဲ့အခန်းငယ်8တို့ကိုဒေါက်တာထွန်းမြတ်ရေးကအခုလိုလေ့လာတင်ပြမှာဖြစ်ပါတယ
်သင်သိရတော်သမချမ်းရဲ့သောတတ်ရှင်မိတ်ဆွေအပေါင်းတို့ခင်ဗျာယုံကြည်သူအပေါင်းတို့လျှောက်သွားရအသက်လမ်းသည်တမာတရားဖြစ်၏ထိုတမာတရားလမ်းတွင်လျှောက်သွားရသောယုံကြည်သူအချင်းချင်းတို့သည်ချစ်ချင်းမေတ္တာတရား၌အဓိကကျင့်လေကြရမည်တမာတရားနှင့်သက်ဆိုင်သောချစ်ချင်းမေတ္တာဟုသည်စီးလွတ်ဝါလွတ်အကွတ်မဲ့ကြံချစ်ချင်းမေတ္တာသဘောမဟုတ်ဘောင်းအကန့်အသတ်ရှိ၍ယင်းဘောင်းအကန့်အသတ်သီးပင်လျှင်တမာတရားနှင့်ညီညွတ်ခြင်းဖြစ်ရပြန်သည်ဆိုတဲ့အချက်တွေးကိုကျွန်တော်တို့ဟာရှင်ယောဟန်ဩဝါဒစာမျက်အရာဖော်ပြပြီးလျက်ရှိနေပါတယ်ဒီကနေ့သင်ခန်းစာမှာကတော့အခုဖော်ပြခဲ့တဲ့အချက်တွေးဟာပုံမိုပြီးတော့ထင်ရှားလာကြရပါလိမ့်မယ်ရှင်ယောဟန်ဤဩဝါဒတို့ရဲ့နည်းနည်းချင်းအရှိန်အဟုန်ပြင်းထန်ခြင်းကြဲပြန့်ခြင်းတို့ကိုကျွန်တော်တို့ပုံမိုမြင်တွေ့သွားကြရလိမ့်မယ်လို့ကျွန်တော်အနေနဲ့ဆိုချင်ပါတယ်ရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်အခန်းကြီး၈ရဲ့အငယ်ခုနှစ်ဟာဘယ်လိုဖော်ပြလိုက်တယ်ဆိုတာကိုစတင်နားဆင်ကြည့်ကြပါစို့ရဲ့လူစားတီအဖျင်ကြွလာတော်မူသောယေရှုခရစ်ကိုညှင်းပယ်လျက်လှည့်ပြားသောသူအများတို့သည်လောကဒေသို့ဝင်ကြပြီထိုသို့သောသူတို့သည်လှည့်ပြားသောသူဖြစ်၏အန်တိခရစ်လည်းဖြစ်၏သိပ်ပြီးတော့ဆန်းသစ်လာတဲ့တရားအသစ်လို့မဆိုနိုင်ပါဘူးနော်ရှင်ယောဟန်ဩဝါဒစာပထမစာဆောင်ကလေးကအန်တိခရစ်လို့ခေါ်တဲ့စာတန်လက်ဝီကံတွေခရစ်တော်ဆန့်ကျင်ရေးသမားတွေဟာအသင်းတော်ကိုဖျက်လို့ဖျက်စီးလှုပ်လာကြလိမ့်မယ်ထို့သူတို့ဟာငါတို့နှင့်မဆိုင်တဲ့အလျောက်အလိုလိုထွက်ခွာသွားကြရလိမ့်မယ်ဆိုတဲ့အချက်တွေးကိုလေကျွန်တော်တို့တွေးခဲ့ကြရပြီသားဖြစ်ပါလေဒီခရစ်တော်ဆန့်ကျင်ရေးသမားတွေဟာအရေးကြုံခရိယန်တွေဖြစ်တဲ့အတွက်ကြောင့်လူလိမ့်လူညာတွေဖြစ်တယ်သစ္စာမရှိမိစ္ဆာဝါဒီတွေဖြစ်ကြတယ်မှုသာသမားတွေဖြစ်ကြတယ်ဆရာတွေ့ကိုကျွန်တော်ကြေပြန့်စွာလိလာခဲ့ကြပြီဖြစ်ပါတယ်ဟုတ်ပါတယ်ခရစ်တော်ဤအသင်းတော်ပေါ်ထွန်းခြင်းကစပြီးတော့နောက်ဆုံးသောကကလအထိအကျုံးဝင်သောသမိုင်းရှိကြီးကိုနောက်ဆုံးသောကာလဆိုတဲ့သမိုင်းပိုင်းခြားသတ်မှတ်ချက်နဲ့အခုလိုဖော်ပြထားခဲ့တာကိုရှင်ယောဟန်ဩဝါဒစာပထမစာဆောင်မှာကျွန်တော်ထင်ရှားစွာတွေ့ခဲ့ကြပြီပါပြီရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်78မှ22ချစ်သားတို့ယခုကာလသည်နောက်ဆုံးသောကာလဖြစ်ခရစ်တော်၏ရံသူကြီးဟူသောအန်တိခရစ်ပေါ်လာကြောင်းကိုသင်တို့ကြားရသည့်အတိုင်းယခုပင်အန်တိခရစ်အများရှိကြ၏ထို့ကြောင့်ယခုကာလသည်နောက်ဆုံးသောကာလဖြစ်သည်ကိုသိရ၏ထိုသူတို့သည်ငါတို့ထံမှထွက်သွားကြ၏သို့တော်လည်းအထက်ကငါတို့နှင့်မဆက်ဆိုင်ကြငါတို့နှင့်ဆက်ဆိုင်လျင်ငါတို့နှင့်အတူနေကြလိမ့်မည်ထိုသူအပေါင်းတို့သည်ငါတို့နှင့်မဆက်ဆိုင်ကြောင်းကိုထင်ရှားစေခြင်းငှာငါတို့ထမှထွက်သွားကြ၏သင်တို့သည်တန်ရှင်းတော်မူသောဖျား၏လက်မှဘိသိက်ကျေးဇူးတော်ကိုခံရ၍ခတ်သိမ်းသောအရာတို့ကိုသိကြ၏သမာတရားကိုသင်တို့မသိသောကြောင့်ငါရေး၍ပေးလိုက်ပြီမဟုတ်သင်တို့သည်သမာတရားကို၎င်းမှုသာရှိသမျှတို့သည်သမာတရားနှင့်မဆက်ဆိုင်သည်ကို၎င်းသိသောကြောင့်ငါရေး၍ပေးလိုက်၏မှုသာကိုသုံးသောသူကအဘယ်သူနည်းယေရှုသည်ခရစ်တော်မဟုတ်ဟုညင်းပယ်သောသူဖြစ်သည်ခမည်းတော်နှင့်သားတော်ကိုညင်းပယ်သောသူသည်အန်တိခရစ်ဖြစ်၏တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကနဦးအသင်းတော်တို့ကိုတိဆောက်ခဲ့တဲ့တမန်တော်ကြီးတွေအကုန်လုံးဟာယုံကြည်ခြင်းမိသားစုအတွေ့အစဉ်တစိုက်စိတ်ပူခဲ့ကြတာကြီးပဲဖြစ်ပါတယ်။တစ်ချိန်တည်းမှာသူတို့ရဲ့ပူပန်စွာဖော်ပြချက်တွေဟာဝိညာဉ်တော်ဤသွန်သင်ခြင်းနဲ့အညီသူတို့ခံစားရတဲ့ဗျာဒိတ်တွေပဲဖြစ်နေတယ်။ဒီကနေ့ကျွန်တော်တို့အချိန်ကာလတိုင်အောင်စူးနစ်ခြင်းရှိနေတယ်။ ထိရောက်ချင်းရှိနေတယ်ဩဇာတက်ရောက်နေတယ်မှန်ကန်မှုရှိနေစေပဲလို့ကျွန်တော်ဆိုချင်ပါ रे မိတ်ဆွေအပေါင်းတို့တမန်တော်ကြီးရှင်ပေတရုရဲ့ရှင်ပေတရုဩဝါဒစာဒုတိယစာဆောင်မှာလေအခုလို့ကျွန်တော်တွေ့ခဲ့ကြပြီးသားပဲဖြစ်ပါ रे ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2အငယ်1မှ3သို့တော်လေယုဒလူတို့တွင်မိဆာပရောဖက်ရှိကြ၏ထိုနည်းတူဖြစ်စည်းတတ်သောမိဆာဒိဋ္ဌိအယူများကိုပရိယေအားဖြင့်တွင်၍မိမိတို့ကိုဝယ်တော်မူသောအရှင်ကိုညှင်းပယ်လျက်မိမိတို့အပေါ်သို့လျင်စွာသောဖြစ်စည်းခြင်းကိုရောက်စေသောမိဆာဆရာတို့သည်သင်တို့တွင်ရှိကြလိမ့်မည်သူတို့ညင်ညူသောအကျင့်တလေတို့ကိုအများသောသူတို့သည်လိုက်သောအဖြစ်သမာတရားလန်းအသရေသည်ပျက်စီးလိမ့်မည်သူတို့သည်လောဘလွန်ကျူးလျက်ချော့မော်သောစကားနှင့်သင်တို့ကိုကုံသွယ်ကြလိမ့်မည်သူတို့အပြစ်စီရင်ခြင်းသည်ရှေးကာလမှဆ ảy ၍မဖြစ်မနှွယ်သူတို့ဖြစ်စီခြင်းသည်လည်းအိပ်၍မပျော်တဲ့မိတ်ဆွေအပေါင်းတို့ဘယ်လိုပဲကိုနီးကိုဟန်နဲ့အန်တီခရစ်ကိုပုံဖော်ပြီးကြည့်ကြည့်သူတို့ဟာကက်တီရှင်သခင်ခရစ်တော်ကိုဆန့်ကျင်စမြဲဖြစ်တယ်သူတို့ဟာလိန်လေတတ်တယ်သစ္စာမရှိမှုသာဝါဒီတွေဖြစ်တယ်မိစ္ဆာဝါဒီတွေဖြစ်တယ်ဆိုတာကိုတော့အခြေခံလက္ခဏာတွေအဖြစ်တွေ့ကိုတွေ့ကြမှာဖြစ်ပါတယ်အဲ့ဒီအန်တီခရစ်လို့ခေါ်တဲ့စာရမဏတ်ရဲ့လူခရစ်တော်ဤအကြီးဆုံးသောယန္တုတော်နဲ့ပတ်သက်ပြီးတော့အယူအဆတွေအမျိုးမျိုးရှိနေတာကိုလည်းကျွန်တော်တို့လေ့လာနိုင်ပါတယ်ခံယူချက်တွေအမျိုးမျိုးရှိနေတာကိုလည်းကျွန်တော်တို့သိရပါတယ်ဘယ်လိုပဲဖြစ်ဖြစ်ပါကျွန်တော်သင်သိရသောသမာကျမ်းအဖွဲ့ရဲ့အယူအဆကိုတော့ကျွန်တော်တို့ဟာပြီးခဲ့တဲ့သင်ခန်းစာတွေမှာဖော်ပြပေးခဲ့ပါပြီ။အဲ့ဒါကတော့နိုင်ငံရေးကောင်းဆောင်ကြီးအဖြစ်နဲ့အမှတ်1အန်တီခရစ်ရဲ့ဘာသာရေးကောင်းဆောင်ကြီးအဖြစ်နဲ့အမှတ်2အန်တီခရစ်ရဲ့ဆိုပြီးတော့နှစ်မျိုးတူပြိုင်ပေါ်ထွန်းမယ်ဆိုတဲ့အချက်ဖြစ်ပါတယ်။အဲ့ဒီလိုကျွန်တော်တို့သင်သိရသောသမာကျမ်းအဖွဲ့ကခံယူပါတယ်။ဒါကိုအသေးစိတ်အနေနဲ့ကျွန်တော်တို့ဒီအယူအဆကိုထပ်ပြီးတော့သရုပ်ခွဲဖော်ပြရမယ်ဆိုရင်တော့ကာလဒုက္ခဆင်းရဲခြင်းကာလဒီဟုသော tribulation period ဆိုရာဟာခုနှစ်နှစ်ခန့်ကြာညောင်းမယ်လို့ကျွန်တော်တို့ခံယူပါတယ်။အဲ့ဒီအချိန်ရဲ့ထက်ဝက်ခန့်ကိုအဲ့ဒီ anti christ ဟာစိုးမိုးပြီးတော့ကြံအချိန်တဝက်လောက်အထိလွှမ်းမိုးပြီးတော့အဲ့ဒီအချိန်မှာကတ်ကာလရဲ့နောက်ဆုံးစစ်ပွဲ armageddon ဆိုတဲ့စစ်ပွဲကြီးဖြစ်လိမ့်မယ်။မကြာခင်မှာပဲကယ်တင်ရှင်သခင်ခရစ်တော်ပေါ်ထွန်းလာလိမ့်မယ်ဆိုပြီးတော့ကျွန်တော်တို့ယုံကြည်လျက်ရှိနေကြပါတယ်။အခုရှင်ယောဟန်ဩဝါဒစာရဲ့ဖော်ပြခြင်းအရာဆိုရင်အန်တီခရစ်ရဲ့လက်ဝေခံလို့ဆိုရမယ်ခရစ်တော်ဆန့်ကျင်ရေးဝါဒီသမားတွေဟာလှည့်ပြတတ်သောသစ္စာဖောက်သူများအဖြစ်နဲ့လောကတည်းကိုဝင်ကြပြီဆရာကိုအရေးပေါ်ကြီးညာချက်တစ်ခုပမာကျွန်တော်တွေ့လာရပါပြီတမန်တော်ကြီးတို့ရဲ့အချိန်ကာလအတိုင်းအတာနဲ့ပြောရမယ်ဆိုရင်တော့ Gnosticism လို့ခေါ်တဲ့ကျွန်တော်ရှင်းပြဘူးခဲ့တဲ့အယူဝါဒဟာအဲ့ဒီအချိန်မှာအသင်းတော်ကိုအကြီးဆုံးနှောက်ယှက်ဖျက်ဆီးနေလိမ့်မယ်လို့ကျွန်တော်တို့တွက်ဆပါတယ်အဘိညာဉ်ဝါဒသမားတွေလွှမ်းမိုးမှုပေါ့အဲ့ဒီအဘိညာဉ်ဆရာဟာ extraordinary wisdom လို့ခေါ်တဲ့စမတုဉာဏ်အသိလူတိုင်းမှာရှိ၏ဆိုတဲ့ကိုယ်ဝိညာဉ်ကိုကိုယ်အိုးနှောက်နဲ့ကိုမြင့်တင်ပြီးတော့တွေးခေါ်တဲ့ Greek အတွေးအခေါ်တစ်ခုကနေစတင်လာတဲ့အဘိဓမ္မာလို့ဆိုပါတယ်အဲ့ဒီ Gnosticism ကနေပြီးတော့မှထမှန်ဖြာထွက်တဲ့ဒသနာတွေနဲ့အဘိဓမ္မာတွေအယူအဆတွေism srari hali အများကြီးရှိနေပြီးတော့အဲ့ဒီကပအဖွဲအစည်းမှာပုံတရံတီအမျိုးမျိုးနဲ့ဖုံးလွှမ်းလျက်ရှိနေကြတယ်လို့သမိုင်းကဆိုပါတယ်မိတ်ဆွေအဲ့ဒီအယူအဆတွေဟာအဖဖျားသခင်ရဲ့ဂျေဇုတော်ကိုပယ်ချတယ်ခရစ်တော်ရဲ့ကယ်တင်ရှင်ဂျေဇုတရားဆိုတာကိုဆန့်ကျင်တယ်တစ်ချိန်တည်းမှာတချို့ကျတော့သူတို့ဒသနာနဲ့သူတို့ခရစ်တော်ရဲ့ကယ်တင်ရှင်တရားကိုရောကြော်လှုပ်ပြီးတော့အသင်းတော်တွင်မှကွဲအဲ့အောင်လှုပ်လာကြတယ်ဆိုတာမျိုးတွေကိုအသင်းတော်တွင်မှပရိပက္ခတွေဖြစ်အောင်လှုပ်လာကြတယ်ဆိုတာမျိုးတွေကိုသမိုင်းမှဆက်ပြီးတော့တွေ့လာရပါတယ်ဥပမာအနေနဲ့ပြောရမယ်ဆိုရင် Cyrenian Gnostics ဆိုတဲ့ဝါဒဆိုရင်ယေရှုကိုညင်းလို့တော့လည်းမရဘူးဒါပေမဲ့ယေရှုဆိုတာဟာတကယ်ရှိခဲ့တယ်ဒါပေမဲ့ခရစ်တော်ကယ်တင်ရှင်ဆိုတာမဟုတ်ဘူးဆိုတာမျိုးကဖို့ကဖဲ့ဝင်ပြောပြီးတော့ခရိယန်တွေရောင်တောင်ပေါင်တောင်ဖြစ်အောင်လှုပ်လာကြပါလေဗတိဇံခံယူတဲ့အချိန်မှာဝိညာဉ်တော်ဆင်းသက်တယ်ဆိုတာကိုလေသမိုင်းကအခိုင်အခန့်ဆိုနေတော့ဟုတ်တယ်အဲ့ဒီတုန်းကအမှန်ပဲကယ်တင်ရှင်ဟာဝိညာဉ်ရတယ်တနည်းအားဖြင့်အဘိညာဉ်ရတယ်ဝိညာဉ်ဆင်းသက်လို့တကိုးထွက်တယ် ဒါပေမဲ့ကားတိုင်းတော်ပေါ်မှာတက်ပြီးတော့အသေးခံလိုက်တဲ့နဲ့တပြိုင်နက်အဲ့ဒီဝိညာဉ်သတ္တိလုံးဝပျောက်သွားတယ်ဆိုတာမျိုးတွေကိုသူတို့လောက်ကြံပြီးတော့ပြောခဲ့ကြပါတယ်ဒါဟာတနည်းအားဖြင့်လောက်ကြံပြောတယ်ဆိုပေမဲ့စာရမဏ္ဍပေးတဲ့အုံနှောက်နဲ့ကိုယ့်အကူရှောက်ဆင်ကျင်ပြီးတော့အပြီးတမထုတ်ကြခြင်းပဲပေါ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီအတိုင်းပါပဲတချို့တချို့သော isms တွေအပြီးတမတွေကြတော့ခရစ်တော်ယေရှုဆိုတာဟာလုံးဝလူမဟုတ်တမန်တော်တွေတွေ့ခဲ့ရတဲ့ယေရှုဆရာဟာဝိညာဉ်အရေးသဏ္ဍာဖြစ်တယ်ဆိုတာမျိုးလည်းရှိပါသေးတယ်။ဒါကြောင့်မို့လို့လေတမန်တော်ကြီးရှင်ယောဟန်ဟာသူ့ရဲ့ဩဝါဒစာမှာသူ့ရဲ့နားနဲ့ဆက်ဆက်ကြားရသောသမာတရားဖြစ်တယ်။သူ့ရဲ့လက်တွေ့မြင်ကွင်းဖြစ်တယ်။မျှော်တငေးကြည့်ခဲ့ရသောသခင်ဖြစ်တယ်။ကိုယ်တိုင်ထိတွေ့ခဲ့ရသောသခင်ဖြစ်တယ်။အသက်တရားဖြစ်တယ်ဆိုတာကိုအခိုင်အမာဖော်ပြပေးခဲ့ခြင်းသာလျှင်ဖြစ်ပါတယ်။ဒါကိုပြီးခဲ့တဲ့သင်ခန်းစာမှာလည်းကျွန်တော်တင်ပြပေးခဲ့ပြီးပါပြီ။အခုလည်းကြော့ပြန်ပြန်လည်တင်ပြပေးပါရစေ။ရှေးဦးစွာကပင်ဖြစ်၍ငါတို့သည်ကိုယ်တိုင်ကြားလျက်ကိုယ်မျက်စိနှင့်မြင်လျက်စိတ်စိတ်ကြည့်ရှု၍လက်နှင့်စမ်းသပ်ခဲ့ပြီးသောအရာကြီးဟုသောအသက်ရှင်သောနှုတ်ကပတ်တော်နှင့်ဆိုင်သောအရာကိုသင်တို့အားပြသကြ၏။ထိုအသက်သည်ထင်ရှားခဲ့ပြီးငါတို့လည်းမြင်ရကြပြီ။ခမည်းတော်နှင့်အတူရှိဘူး၍ငါတို့အားထင်ရှားခဲ့ပြီးသောထိုသာဝရအသက်ကိုငါတို့သည်သင်တို့အားသက်သေခံ၍ပြသကြ၏ရှင်းနေပါတယ်နော်ကိုယ်တိုင်ကြားနာခဲ့ရတယ်ကို့မျက်စိနဲ့မြင်ခဲ့ရတယ်စိတ်စိတ်ကြည့်ရှုပြီးတော့ကိုယ်တိုင်ထိတွေ့ခဲ့ရသောအသက်ရှင်သောနှုတ်ကပတ်တော်နှင့်ဆိုင်သောအရာသည်ယေရှုခရစ်တော်ပင်ဖြစ်၏ထိုအသက်သည်ထင်ရှားခဲ့ပြီးငါတို့ကိုယ်တိုင်မြင်၍ကြား၍ထိတွေ့ခဲ့ရပြီးဖြစ်၍ထိုသာဝရအသက်ကိုပင်ငါတို့သည်သင်တို့အားသက်သေခံနေခြင်းတဲ့ရှင်ယောဟန်ပြတ်သားစွာဖော်ပြပေးလိုက်ပါတယ်ဒါရင်မကသေးပါဘူးဂျူးအယူသီးဂိုင်းတွေတဲမှလေတချို့တချို့တို့ဟာညင်းလို့မရတဲ့ခရစ်တော်ကိုမစို့မပို့လောက်ကလေးလက်ခံပြီးတော့မထီတထီဂျူးလိုလိုခရစ်ယာန်လိုလိုဂိုင်းဆွေဂိုင်းငယ်တွေအများအပြားဖြစ်လာတာကိုတွေ့ရပြီးတဲ့နောက်သူတို့ဟာလေသူတို့နီးသူတို့ဟန်နဲ့အတူခရစ်တော်ရဲ့အသင်းတော်တဲကိုဝင်ပြီးတော့မှုခဲ့ကြတယ်။အဲ့ဒီအချိန်မှာ SNS တို့ Zealots တို့လို့အဖွဲ့တွေးဟာအများဆုံးထင်ရှားတယ်လို့ဆိုပါတယ်။မိတ်ဆွေအပေါင်းတို့1994ခုနှစ်ထုတ် Elmenic ရဲ့အဆိုအရဒီကဘာပေါ်မှာခရစ်ယာန်ပမာဏဟာအနည်းဆုံး35ရာခိုင်နှုန်းခန့်ရှိနေပါတယ်။ကမ္ဘာလူဦးရေ3ပုံတပုံဖြစ်လို့အင်အားအများဆုံးပဲလို့ကျွန်တော်တို့သိရပါတယ်။အဲ့ဒီလိုအရေးအတွက်ပမာဏများပြားခြင်းကိုတိုင်ဟာအခုဖော်ပြပေးခဲ့သလိုအဲ့ဒီအရေးအတွက်နဲ့အညီဖောက်ပြန်မှုတွေအများဆုံးဖြစ်လာနိုင်တယ်ဒီဖောက်ပြန်မှုတွေဟာလေခရစ်တော်ဆန့်ကျင်ရေးဖောက်ပြန်မှုတွေအများဆုံးဖြစ်နိုင်တယ်ဆရာကိုကျွန်တော်အနေနဲ့အလေးအနက်သဘောပေါက်ဖို့လိုအပ်ပါတယ်အလေးအနက်သတိပြုမိဖို့လိုအပ်ပါတယ်ကေတင်ချင်းဂျေစုတော်ကိုလုံအောင်ထိန်းချောင်းဖို့လိုအပ်လျက်ရှိနေပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်ပြောခဲ့တယ်လို့ပါပဲเนาะတမန်တော်နဲ့ဘောင်ခတ်တဲ့ချစ်ချင်းမြတ်တာတော်ကိုယူဆောင်ပြီးတော့ယောမရဲ့အာနာစေအောင်ပြီးတဲ့နောက်အဆက်ဆက်သောကမ္ဘာသမိုင်းဝင်ဖြိုဖျက်မှုကြီးတွေကိုရှေးဘိုဘေးသန့်ရှင်းသူအပေါင်းတို့ဟာကြော်ဖြတ်ရင်းနဲ့အသင်းတော်ကိုပိုးမွေးတယ်လို့မွေးပြီးတော့တီထောင်ပြုစုလာခဲ့ကြရတယ်အခုသိပ္ပံနဲ့ရုပ်ဝါဒတို့ထွန်းကားပြီးတော့လူမှုဆက်ဆံရေးအကြီးအကျယ်ပြောင်းလဲနေခြင်းကြကားမှဒီအသင်းတော်တို့ဖောက်ပြန်လာကြရမှာလားခိရေစီကြောင်ခိရေစီကြောင်ဆိုပြီးတော့အလွယ်အလွယ်လိုက်ပါမျောလွင့်ကုန်ကြရမှာလားဒါတွေကိုတွေးပြီးတော့ကျွန်တော်ဟာနှုတ်ကပတ်တော်ကိုအလေးနဲ့ဆင်ကျင်နှလုံးသွင်းသွားကြရမှာဖြစ်ပါတယ်သတိတံဝေကရယူကြရမှာလည်းဖြစ်တယ်လို့ကျွန်တော်ပြောခြင်းပါတယ်ရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်ဟာလေဒီအကြောင်းကိုပဲဖော်ပြလျက်ရှိနေခြင်းပါရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်အခန်းကြီး1အငယ်10ငါတို့သည်ကိုယ်ပြုစုသောအရာမပြောက်မပြက်စုံလင်သောအကျိုးကိုရမည်အကြောင်းသင်တို့သည်ကိုသတိပြု၍စောင့်ရှောက်ကြလော1ငါတို့သည်မိမိတို့ကိုယ်တိုင်ပြုစုသောအရာကိုမပြောက်မပြက်စေခြင်းတဲ့တခါဆက်ပြီးတော့2ငါတို့ပြုစုထားသောအရာဤစုံလင်သောအကျိုးကိုသင်တို့ရစီမည်အကြောင်းအခုလိုသတိပေးရတာပါပဲတဲ့မိတ်ဆွေအပေါင်းတို့တကယ့်ကိုစိတ်လှုပ်ရှားခြင်းစရာကောင်းတဲ့အပိုင်းပဲလို့ကျွန်တော်ယင်တဲ့မှာခံယူမိပါတယ် ကနဦးအသင်းတော်တို့ကိုတီထောင်ခဲ့ရတဲ့သမိုင်းဟောင်းကိုပြန်ကြည့်မယ်ဆိုရင်ဒီအမှုတော်ဟာခရစ်တော်၏ဖန်ရှင်သောဝိညာဉ်တော်၏ပြုစုခြင်းနဲ့အသင်းတော်တို့ဖြစ်တည်စေခဲ့ရခြင်းပဲဆိုတာကိုမြင်ရပါလေမငင်းနိုင်သောသစ္စာတရားပါဒါပေမဲ့အဲ့ဒီလိုဖန်ရှင်သောဝိညာဉ်တော်၏ဥဆောင်မှုနဲ့ပြုစုတဲ့နေရာမှာခရစ်တော်၏တမန်တော်ကြီးတွေဟာဒီဝိညာဉ်တော်၏သွန်သင်ခြင်းနဲ့အညီလောကရန်အခက်အခဲပေါင်းများစွာကိုအဲ့ဒီသမိုင်းဥကာလမှာမရှိမလှရင်ဆိုင်ခဲ့ကြရရှာတယ်ဆိုတာကိုကျွန်တော်တို့ဘယ်သူမှမငင်းနိုင်အောင်တွေ့ခဲ့ရပြီဖြစ်ပါတယ်အခုရှင်ယောဟန်ကိုတိုင်ရဲ့ဘဝကိုပဲစဉ်းစားကြည့်သူဟာသူ့ဘဝမှာနော်သူ့အကိုအရင်ခေါက်ခေါက်ရှင်ရကုတ်စောစောစီစီဟေရုဒါကျက်နဲ့သေပွဲဝင်တာကိုကြုံဆုံခဲ့ရတယ်တတိပန်ဆိုတဲ့အသင်းတော်ရဲ့အမှုတော်ဆောင်ဆယ်ကျော်သက်ရွယ်လူငယ်ကလေးဂဲရီနဲ့ဝိုင်းပေါက်ပြီးသေတာကိုလည်းနဖူးတွေ့ဒူးတွေ့တွေ့ခဲ့ရမှာဟာအမှန်ပဲသွေးပြက်ခြောက်ခြားခြင်းပွဲကောင်းသောအတိတ်ကနေသူဟာရှင်သန်လာရသူအဲ့ဒီတိုင်းပဲပေါ့ရှင်ပေတရုတို့ရှင်ပေါလုတို့ဘဝအကြောင်းတွေကိုလည်းစဉ်းစားကြည့်လေသူတို့တွေခမရမှာလဲထောင်းအချိန်ချင်းကြခဲ့ရရှာတယ်မသေးကောင်းမပြောက်ကောင်းခံစားခဲ့ရဒါတွေဟာလည်းအများကြီးပါပဲရှင်ယောဟန်ရဲ့ပုဂ္ဂိုလ်ကြီးဘဝကိုပြန်ပြီးကြည့်မယ်ဆိုရင်သူဟာအေဖက်အသင်းတော်ရဲ့သင်းအုပ်ဆရာကြီးအဖြစ်နဲ့အခုဩဝါဒစာတွေကိုပြည့်စုံနေတာအဖိုးကြီးဘဝအထိသူရှင်သန်ခွင့်ရခဲ့ဒါကအဖဖရာသခင်ရဲ့ကျေးဇူးတော်တက်တဲ့ကြောင့်အဖဖရာသခင်ထားလို့သားလျင်ဖိုးသက်ရှိကြီးဖြစ်ပါတယ်အဲ့ဒီတော့အသက်တရားနေရတယ်ဆိုရင်လေအမှုတရားမကကိုတော့သူရင်ဆိုင်ခဲ့ရတာအမှန်ပါပဲဒါကြောင့်မို့လို့လေသူဟာဂရိနိုင်ငံပတ်မို့စ်လို့ခေါ်တဲ့ပတ်မှုကျွန်းကလေးမှာသွားပြီးတော့အဖမ်းခံခဲ့ရသေးတယ်ဆိုတာကိုသမိုင်းမှာအထင်ရှားတွေ့ရပါတယ်အဲ့ဒီပတ်မှုကျွန်းမှာပဲဗျာဒိတ်ကျမ်းကိုသူရေးသားပြုစုခဲ့ခြင်းဖြစ်တယ်ဆိုတာကိုလေဗျာဒိတ်ကျမ်းအရာကျွန်တော်တို့တွေ့လာရအောင်မှာပါအခုရှင်ယောဟန်အုပ်ချုပ်နေရတဲ့အေဖက်အယတ်မှားကိုပဲသူ့အရင်တမန်တော်ကြီးရှင်ပေါလုကိုယ်တိုင်အသင်းတော်တပါးဖြစ်မြောက်ဖို့ရန်အတွက်ဘယ်မြောက်လောက်စွန့်စားခဲ့ရတယ်ဆိုတာကိုအားထုတ်ခဲ့ရတယ်ဆိုတာကိုတမန်တော်ဝတ္ထုမှာပြန်ကြည့်ရင်အခိုင်အမာတွေ့ရမှာပါဟုတ်ပါတယ်သူတို့ယုံကြည်သူရှေးသန့်ရှင်းသူကြီးများဟာဘလောက်အထိအနစ်နာခံခဲ့ရတယ်အပင်ပန်းခံပြီးပြုစုခဲ့ရတယ်ဆိုတာတွေ့ကိုကျွန်တော်အကဲဖြတ်ကြည့်ဖို့သင်လာပါတယ်တမန်တော်ဝုဒ္ဓရဲ့အခန်းကြီး16အငယ်1မှ9အတွင်းကိုပထမပိုင်းအနေနဲ့ကြည့်ရှုကြည့်ပါ။အာပေါလုသည်ကောရိန္သုမြို့၌နေစဉ်ပေါလုသည်အထက်အရက်များကိုလျှောက်သွားပြီးမှအေဖက်မြို့သို့ရောက်၍တပည့်တော်အချို့တို့ကိုတွေ့လျင်သင်တို့သည်ယုံကြည်သည်နောက်ဖန်ရှင်သောဝိညာဉ်တော်ကိုခံကြပြီလောဟုမေးသည်ရှိသောဖန်ရှင်သောဝိညာဉ်တော်တက်ရောက်သည်ကိုအကျွန်ုပ်တို့မသိပါဟုပြောဆိုကြ၏။ပေါလုကလည်းသောဖြစ်လျင်သင်တို့သည်အဘယ်မည်သောဗတ္တိဇံကိုခံကြသနည်းဟုမေးလျင်ယောဟန်၏ဗတ္တိဇံကိုခံပါသည်ဟုပြောဆိုကြ၏ပေါလုကလည်းယောဟန်ကငါနောက်ကြွလာသောသူကိုယုံကြည်ရမည်ဟုလူများတို့အားပြောဆိုလျက်နောင်တနှင့်ဆက်ဆိုင်သောဗတ္တိဇံကိုပေး၏ထို့သို့ဆိုရတွင်ယေရှုခရစ်ကိုဆိုလိုသည်ဟူသောစကားကိုကြားလျင်ထိုသူတို့သည်သခင်ယေရှု၏နာမ၌ဗတ္တိဇံကိုခံကြ၏ပေါ်လူသည်လေသူတို့အပေါ်၌လက်ကိုတင်းလျင်တန်ရှင်းသောဝိညာဉ်တော်သည်ဆင်းသက်တော်မူသဖြင့်ထိုသူတို့သည်အမျိုးမျိုးသောဘာသာစကားကိုပြော၍ပရောဖက်ပြုကြ၏ထိုသူတို့သည်အရေးအတွက်အားဖြင့်တကြိမ်နှစ်ယောက်မျှလောက်ရှိသည်တဲ့ကြားရတဲ့အတိုင်းပါပဲနော်တန်ရှင်းသောဝိညာဉ်တော်ဆိုတာတောင်ဘာမှန်ကောင်းကောင်းမသိတဲ့ရောင်ပေပေခရိယံ၁၄ယောက်တမန်တော်ကြီးရှင်ပေါ်လူခေါင်းပေါ်မှာလက်တင်ပေးလိုက်တော့မှဝိညာဉ်တော်ရဲ့ထိတွေ့ခံစားမှုကိုနားလည်ခဲ့ရတယ်။အဲ့ဒါနဲ့ပဲအဲ့ဒီအရက်မှာတမန်တော်ကြီးဟာတုရန်တုအမည်ရှိတဲ့စာသင်ကျောင်းတစ်ခုကိုငှားရမ်းပြီးတော့နှစ်နှစ်လောက်အမှုတော်ကိုဆောင်ခဲ့တယ်။ဓမ္မပညာတွေကိုသင်ကြားပေးရတယ်ဆိုတာတွေကိုတွေ့ရပါတယ်။အဲ့ဒါနဲ့ပဲအသင်းတော်တစ်ခုဖြစ်မယ်မကြံသေးဘူး။နှက်လုပ်ငန်းနဲ့စီးပွားရေးသမားတွေဘယ်လိုဝိုင်းပြီးတော့အကျန်းဖက်ခဲ့ကြတယ်ဆိုတာတွေကိုလေအဲ့ဒီကျမ်းရဲ့အခန်းငယ်23မှ32အတွင်းမှာဆဲပြီးတော့အသေးစိတ်ကျွန်တော်တို့ရှုမြင်နိုင်ပါ रे ဟုတ်ပါ रे ထိုအခါဘာသာတရားကြောင့်ရောက်သောအမှုကြီးဟူမူကားဒီမီထရီအမည်ရှိသောဗြိတိန်သမားတစ်ယောက်သည်အာတီမီနတ်သမီး၏ငွေပိတ်မှန်ငယ်ကိုပြုလုပ်သဖြင့်ဗြိတိန်သမားတို့အားစီးပွားများကိုပြုတတ်၏ထိုသူသည်ဗြိတိန်သမားတို့နှင့်ထိုသူသောအတက်သမားများကိုစုယုံစေပြီးလျှင်အချင်းလူတို့ဤအတက်ကိုအမိပြု၍ငါတို့၌အကျိုးစီးပွားဖြစ်သည်ကိုသင်တို့သိကြ၏ယခုတွင်ထိုပေါလုကလူလက်ဖြင့်လုသမျှတို့သည်ဖျားမဟုတ်ဟုဆိုသဖြင့် အေးဖက်မြို့မှစ၍အာရှိပြည်တလျှောက်လုံးကုန်မတက်လူအပေါင်းတို့ကိုဖျားယောင်းသွေးဆောင်ပြီးကိုသင်တို့သည်မြင်လျက်ကြားလျက်ရှိကြ၏ထိုသို့လူများတို့သည်ငါတို့၏အတက်ကိုကဲ့ရဲ့သီသာမကကြီးမြတ်သောနတ်သမီးအာတေမီ၏ဗိမာန်တော်ကိုပမာဏမပြုသဖြင့်အာရှိပြည်တလျှောက်လုံးမှစ၍လောကီနိုင်ငံသားတို့ကိုးကွယ်သောဘုံအသရေတော်သည်ပျက်စီးခြင်းသို့ရောက်မည်ကိုစိုးရိမ်စရာအကြောင်းရှိပါသည်ဟုပြောဆို၏ထိုစကားကိုကြားလျင်ထိုသူတို့သည်ဒေါသအမျက်နှင့်ပြည့်သဖြင့်အေးဖက်လူတို့၏အာတေမီသည်ကြီးမြတ်တော်မူ၏ဟုဩဟစ်ကြ၏တမျိုးလုံးယုံရင်ခန့်မျှဖြစ်၍ပေါလုနှင့်အတူဒေသစာကြီးလှဲ့လေသောမာကေဒေါနီလူဂါယုနှင့်အာရိတာခုတို့ကိုဆွဲယူပြီးလျှင်ပွဲခံရာဇရက်သေးသူညီညွတ်စွာတဟုန်ဒီပြေးဝင်ကြ၏တဲ့ကြားတဲ့အတိုင်းပါမယ်နော်အေးဖက်မြို့မှာအသင်းတော်မတီထောင်ခင်ပေါလုတို့ဘလောက်ဒုက္ခရောက်ခဲ့ရတယ်ဆိုတာအဲ့ဒါပဲတခါဆက်ပြီးတော့အဲ့ဒီကြမ်းမှာပဲဖော်ပြထားတာရှိပါသေးတယ်ပေါလုသည်လူစုတဲသူဝင်ချင်းကအလိုရှိလျင်တပည့်တော်တို့သည်မြစ်တာကြ၏ပေါလု၏အဆွေဖြစ်သောအာရှိပွဲမင်းအချို့ကလည်းပွဲခံရာဇရက်သေးသူကိုကိုမအပ်ပါနည်းဟုသူထံသို့ဆေလွတ်၍တောင်းပန်လေ၏။စုဝေးသောလူတို့သည်ယုံရင်ခတ်မျှဖြစ်၍တယောက်တခြားစီအဟစ်သဖြင့်လူအများတို့သည်မိမိတို့စုဝေးရသည်အကြောင်းကိုပင်မိမိတို့မသိကြတဲ့။ကဲဘလောက်ထိဒီအဓိကယုံကြီးတယ်ဆိုတာဟာရှင်းနေပါတယ်နော်။အဖဖျားသခင်ဤသင်ရှင်းသောဝိညာဉ်တော်၏ကွဲကားဆောင်ထိတ်မှုအဖြစ်သားလျှင်တမန်တော်ကြီးတို့ဟာမသေးကောင်းမပြောက်ကောင်းအသင်းတော်ကိုတည်ထောင်ပေးနိုင်ခဲ့ကြခြင်းပါ။မေဆွေအပေါင်းတို့ဒါကြောင့်မို့လို့လေတမန်တော်ကြီးရှင်ယောဟန်ဟာငါတို့တမန်တော်များအနေဖြင့်ကိုပြုစုခဲ့ရသောအရာတို့ပျောက်ပြဲ့မြည်ကိုစိုးရင်ပါသည်ဆိုရာဟာဘာများဆန်ပါသလဲသူတို့မပူပင်တိုက်ဘူးလားဒီအတိုင်းမခံစားတိုက်ဘူးလားဖျားသခင်ကိုတော်တန်ရဲ့ဝိညာဉ်သတိပေးချက်ရှိလို့အခုလို့သူတို့သတိပေးနိုင်ခြင်းရေးသားမှတ်တမ်းတင်လိုက်ခြင်းလို့လည်းကျွန်တော်ဆိုခြင်းပါတယ်အနာဂတ်သမိုင်းအဆက်ဆက်ကအသင်းတော်တို့အတွေ့အလေးအနက်မှားချားလိုက်ခြင်းဟာအဖဖျားသခင်ဤအလိုတော်နှင့်အညီမှားချားလိုက်ခြင်းစုံလင်သောအကျိုးကိုသင်တို့ရမည်အကြောင်းတဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ယုံကြည်ခြင်းတရားအဖြစ်စုံလင်ခြင်းအခွင့်အရေးဆိုတာကိုကျွန်တော်မိတ်ဆွေတို့အသီးသီးခံစားကြရပါတယ်ကျေးဇူးတော်ကြောင့်ပါအေဖက်ဩဝါဒစာအခန်းကြီး3အငယ်14မှ27အတွင်းမှာတမန်တော်ကြီးရှင်ပေါလုဟာကျွန်တော်အတွက်အခုလိုယုံကြည်ခြင်းတရား၏အကျိုးကျေးဇူးများရှိနေပါれပြေဝစုံလင်စွာခံစားကြရပါစေဆိုပြီးတော့ဆုတောင်းပေးခဲ့တာကိုကျွန်တော်တွေ့ရပါれအထက်ဆိုခဲ့ပြီးသောအကြောင်းကြောင့်ကောင်းကင်ပေါ်မြေကြီးပေါ်မှာရှိသောတအိမ်တောင်လုံးကြီးဟူသောသားတော်အပေါင်းတို့၏အချုပ်အခြာဖြစ်တော်မူသောငါတို့သခင်ယေရှုခရစ်ခမည်းတော်ရှိမှငါသည်ဒုထောက်၍ဆုတောင်းလေရှိ၏ဆုတောင်းသောအချက်ဟူမူကားဝိညာဉ်တော်အဖျင်သင်တို့အတွင်းလူကိုခွန်အားနှင့်မြဲမြံခိုင်ခံ့စေ၍ယုံကြည်ခြင်းအဖျင်ခရစ်တော်သည်သင်တို့၏စိတ်နှလုံးအထက်၌ကျင်းဝတ်တော်မူမည်အကြောင်းဘုန်းတော်ကြွယ်ဝပြည့်စုံခြင်းနှင့်ညီလျော်စွာသင်တို့အားပေးသနာတော်မူ၍မေတ္တာ၌စိုက်ပျိုးခြင်းတိုက်မြစ်လေကြတီခြင်းရှိသဖြင့်သင်တို့သည်သန့်ရှင်းသူအပေါင်းတို့နီးတူအနံအလျားအနှင့်အမြင့်တို့ကိုပိုင်းခြား၍သိမြင်ခြင်းဟာ၎င်းကိုဉဏ်နှင့်မသိနိုင်သောခရစ်တော်၏မြစ်တာတော်ကိုသိနာလေခြင်းဟာ၎င်းသင်တို့သည်တက်ဆွနိုင်သဖြင့်ဖျားသခင်၏ပြည့်စုံတော်မူခြင်းရှိသမျှနှင့်အညီပြည့်စုံကြပါမည်အကြောင်းငါသည်ဆုတောင်းလေရှိ၏ငါတို့၌ပြုပြင်သောတကိုးတော်အတိုင်းငါတို့တောင်းပန်ကြံစည်သမျှတဲ့အလွန်ထူးခြားစွာပြုခြင်းဟာတတ်နိုင်တော်မူသောဖျားသခင်သည်ယေရှုခရစ်အဖင်အသင်းတော်၌ကဘာအဆက်ဆက်ဘုန်းကြီးတော်မူစေတည်းအာမင်တဲ့မပြီးသေးပါဘူးမိတ်ဆွေတမန်တော်ကြီးရှင်ပေါလုပဲကိုလောသဲဩဝါဒစာမှတ်တစ်ဆင့်ဖော်ပြပေးလိုက်တာကြပြန်တော့အခုရှင်ယောဟန်ပြောပြထားတဲ့အတိုင်းလောကီအလိုကိုမလိုက်ကြနဲ့ဆိုတဲ့အချက်ပဲဖြစ်လာပါတယ်ထိုသခင်ဆိုတဲ့ကယ်တင်ရှင်ကိုယုံကြည်လက်ခံပြီးတော့ကျွန်တော်ကျမတို့အဖို့အလွန်အလွန်သတိရစရာကောင်းသောကြံများပဲဖြစ်ခဲ့ပါတယ်ကောလောသဲဩဝါဒစာအခန်းကြီး2အငယ်10မှ30အတွင်းမှာအခုလိုတွေ့နိုင်ပါ रे ခရစ်တော်ဤတရားကိုမလိုက်လူအဆက်ဆက်ခံသောဤဥပရိသနှင့်လောကီတရားနုကိုလိုက်၍လောကီပညာနှင့်အချီးနှီးသောပရိယေအဖြစ်သင်တို့ကိုအဘယ်သူမျှမလူယူမဖြက်စီးစေခြင်းဟာတရိပ်ပြုကြလော အကြောင်းမူကားဖျားသခင်၏ဇာတိအဖြစ်တော်ဤပြည့်စုံခြင်းအပေါင်းသည်ခရစ်တော်၌ကိုထင်ရှား၍ကျင်းဝတ်တော်မူ၏အထောအမြတ်အာနာစေရှိသမျှကိုအုပ်ဆိုးတော်မူသောထိုသခင်၌သင်တို့သည်စုံလင်ခြင်းရှိကြ၏တဲ့မိတ်ဆွေသောတာရှင်အပေါင်းတို့ခမညာအထက်ဖို့ပြပါစုံလင်ခြင်းအကျွင်းမဲ့သောကောင်းကင်ဆုကျေးဇူးနှင့်ပြည့်စုံခြင်းဆရာတွေ့ဟာကျွန်တော်အပြစ်သားကဘာသားတွေနဲ့ထိုက်တန်တယ်လို့အဖဖခင်သခင်ခံယူတဲ့အတွက်ကြောင့်ထိုက်တန်စွာပေးသနာခြင်းဖြစ်တယ်ဆရာဟာပထမဦးဆုံးနားလည်ရမယ့်အချက်ပါဒုတိယအချက်အနေနဲ့ကတော့သူသာအကယ်၍မရှိရင်အဲ့ဒီလိုတန်တယ်မတန်ဘူးဆိုတာကိုတောင်ကျွန်တော်မသိနိုင်သည်အထိကျွန်တော်ရဲ့အဆင့်ဟာဘယ်လိုသတ်မှတ်ရမှန်းတောင်မသိနိုင်တဲ့အထိရှိမှအေကံအမှန်ပဲဖြစ်ပါလေအနတ္တဝါရသင်္ခါယဓမ္မသဘောတရားဒါရီလောက်ကိုပဲမျက်မှောက်ပြုရင်းနဲ့အကောင်းဆုံးအဆင့်မှာထားပြီးတော့တွေးမိသရွေ့စွဲမှတ်ရသရွေ့ထင်မြင်ယူဆရသရွေ့ဒီနဲ့သာလျှင်အသက်ရှင်သွားကြရတဲ့လူဘဝသားများဖြစ်နေကြရမှာအသေးချာပါပဲဒါကြောင့်လဲအလွန်မြင့်မြတ်တဲ့ဘဝကိုသူ့သမာတရားဟာကျွန်တော်ကိုစီးသားပြီးတော့မြင့်တင်ပေးထားပါတယ်။တစ်ချိန်တည်းမှာဇာတိပဂရိအဖြစ်ဘယ်လိုမှနလန်မထူနိုင်။ပျက်စီးခြင်းပန်းတိုင်ကိုသာသွားနေရသူကျွန်တော်ဟာသူ့ရဲ့ချစ်ချင်းမေတ္တာတော်ပမာဏနဲ့အညီမေတ္တာအထုံးအဖွဲ့၌တည်နေကြဖို့ရန်အတွက်သူအလိုရှိတယ်။တနည်းအားဖြင့်သမာတရားဖြစ်တော်မူသောအဖ၏သမာတရားနှင့်ညီညွတ်သောချစ်ချင်းမေတ္တာတော်ကိုကျွန်တော်အလုံးဆောင်ကျင်းသွားဖို့ရန်အဖဖရာသခင်အလိုတော်ရှိနေတယ်ဆရာကရှင်ယောဟန်ဟာဖော်ပြလျက်ရှိနေပါ रे သင်တို့သည်ကိုသတိပြု၍စောင့်ရှောက်ကြလောတဲ့ဟုတ်ပါ रे ယုံကြည်ခြင်းရှိရင်ပြီးတာပါပဲကွာဆိုတဲ့အယူအဆမျိုးတွေဟာအစွန်းတစ်ဖက်ကိုရောက်နေပါသောယုံကြည်သူတို့ရဲ့အေးဆက်ဆက်အယူအဆတွေသာဖြစ်တယ်ဆရာကအတိတ်သင်ခန်းစာတွေမှာကျွန်တော်ပိုင်းခြားဖော်ပြပြီးခဲ့ပြီဖြစ်ပါ रे အခုရှင်ယောဟန်ထပ်ပြီးတော့သတိပေးလိုက်ပြန်ပါပြီကိုသတိနှင့်စောင့်ရှောက်ကြပါတဲ့ချစ်ချင်းမေတ္တာရှိရင်ပြီးပြီဆိုပြီးတော့သမာတရားနဲ့ကင်းကွာလို့ဘယ်လို့မှမရနိုင်ဘူးဆရာကပြောလိုက်ခြင်းဖြစ်ပါ रे နောက်တနေ့သင်ခန်းစာတို့အတွေ့ကြိုတင်ဆက်နှိုးထားလိုက်တဲ့သဘောပ
ါဒေါက်တာထွန်းမြတ်အေးစီစဉ်တင်ဆက်တဲ့သင်တရားတော်သမာကျမ်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံသမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာဒုတိယဆောင်အခန်းကြီး7အခန်းငယ်9ကနေအခန်းငယ်17အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။